ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ22ရာစုပြင်လုံဒုတိယအကြိမ်အစည်းအဝေးပြည်လို့ဒီတပတ်ကျော်အကြာကချင်ပြည်နယ်တနိုင်းဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ခိုက်တာတွေပြန်ပြီးတော့ဖြစ်နေပါဗျ။ဒီရက်ပိုင်းကျူကုန်းမြို့အနီးမှာလက်ပြဘုံနဲ့မိုင်းတွေတည်ဆောက်လာသူကိုဖမ်းဆီးရမိတဲ့အကြောင်းနဲ့တက်မတော်ရင်နှန်းကိုမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ထားသလိုတောင်ပလောင်တပ်ဖွဲ့ကလည်းတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့စီရာကိုသတင်းထုတ်ပြန်ထားပါဗျ။ရှမ်းပြည်မြောက်ပိုင်းဘက်ကအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းတင်ပြထားပါရရှင်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းမှာအပြည့်ရစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ KIA ကချင်နဲ့ TNLA တအံပလောင်တပ်ဖွဲ့တွေကလာရှိုးနဲ့မူဆယ်မြို့ပေါ်တွေမှာအခွန်ကောက်ဖို့စာပေးပို့တဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်အင်ကာနေညာပိုင်းမှာကျူကုတ်ပန်ဆိုင်အနီးမှာလက်နက်ဖမ်းဆီးတဲ့သတင်းနဲ့ရင်တန်းတိုက်ခိုက်တဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်တမတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဒီလ5ရက်နေ့ည10နာရီကကျူကုတ်မြို့အနီးမှာတမတော်ပြည်သူ့စစ်နဲ့ဌာနဆိုင်ရာလုံခြုံရေးပူးပေါင်းအဖွဲ့တွေကစစ်ဆေးစင်မှာနန်တောင်ဘက်ကနေလာတဲ့အမျိုးသား2ယောက်စီးနင်းလိုက်ပါလာတဲ့စိုက်ကဲတစ်စီးဟာတားဆီးတာကိုမရက်ဖက်အပြင်းပေါင်းနေသွားခဲ့ကြောင်းဒါကို6လမ်းပစ်ခတ်ရာမှာတဦးအသေးရမိပြီးတဦးထွက်ပြေးသွားကြောင်းနဲ့ဖမ်းဆီးရမိတဲ့စိုက်ကဲမှာလက်ပစ်ဘုံ3လုံးနဲ့နင်းမိုင်းအသေး3လုံးဖမ်းဆီးရမိကြောင်းသတင်းထုတ်ပြန်ပါတဲ့အဲ့ဒီည12နာရီမှာတော့ကျူကုန်းမြို့အရှိတ်ဘက်နန်းဟူးရွာအနီးမှာတမရော်ရင်တန်းကိုအဝေးဒိန်းမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်တာကြောင့်တမရော်ရင်လေကာမန်ထိခိုက်ခဲ့ကြောင်းနဲ့လူအထိခိုက်မရှိကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ဘဲအဖွဲ့စီရဲ့လက်ချက်ဖြစ်ကြောင်းတော့ဖော်ပြမထားပါဘူး။ကျူကုတ်ဒေသခံတွေကိုဆက်သွယ်မေးမြန်းရမှာစိုက်ကယ်ဖမ်းဆီးတဲ့တည်င်းကိုမကြားသိရကြောင်းနဲ့ရင်တန်းတိုက်ခိုက်ခံရတာဟုတ်မှန်ကြောင်းဒေသခံတဦးကပြောပါတယ်။
ဟုတ်ကဲ့အဲ့ဒါတော့ကြားလိုက်တယ်ခင်ဗျာ။အချိခိုက်ပိုင်းရတော့မကြားဘူး။ဘုန်းခိုက်ရလို့ကြားလိုက်တယ
်။ကျူကုတ်ဒေတာနဲ့အဆက်တွေ့ရှိသူဘာသာရေးကောင်းဆောင်တူဦးကလည်းစိုက်ကယ်ဖမ်းဆီးတဲ့တည်င်းကိုမေးမြန်းစုံစမ်းလို့မရကြောင်းနဲ့တခြားသိရှိရတဲ့အချက်တွေကိုအခုလိုပြောပါတယ်
။မင်းညနေတနားရီလောက်ဆက်တော့ဟိုတရုတ်အဖိုးကြီးတယောက်ကနွားသွားရှာတာမိုင်းပြီးတော့အခြေတစ်ဖက်ပြတ်တယ်။အဲဆောင်းဆိုင်ပါလေ။ဟောညတကောင်တော့မှလည်းဟိုတနတ်တန်နေနေပဲ။အဲ့ဒါဘာမှမသိဘူးခုတည်း
ကျူကုန်းမြို့ကလုံခြုံရေးဆိုင်ရာဝန်ထမ်းတဦးကိုဆက်သွယ်မေးမြန်းရမှာတော့တမရော်ရင်တန်းတိုက်ခိုက်ခံရတာကြောင့်အရသားတဦးထိခိုက်ကြောင်းပြောဆိုပေမဲ့စိုက်ကယ်နဲ့ဘုံတွေဖမ်းဆီးရမိတာကိုမသိရကြောင်းပြောပါတယ်။အင်္ဂါနေ့မှာပဲပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံမြို့နယ်အတွင်းမှာအစိုးရတမရော်နဲ့တအန်းပလောင်လက်နက်ကင်တပ်ဖွဲ့အကြားတနာယီနီဘာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA တအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်။
မနေ့ကတော့ရှိတယ်မနေ့ကတော့ဒီမန်တုံမြို့နယ်ကောင်းဝါရွာနဲ့မန်ကျားရွာကြမှာဖြစ်တယ်တနင်္လာနေ့ဘာမနေ့50တော့ဖြစ်တယ်အထက်ကတော့ဒီလိုကတော့မရှိဘူးဒီမှာတော့တော့လည်းဘယ်တော့မှလုံးလို့မရှိဘူး
ဒီရပိုင်းတွေအတွင်းမှာရှက်ပြည်နယ်မြောက်ပိုင်းဘက်ကိုအစိုးရတမ်ရော်ဘက်ကအင်အားဖြည့်တင်းတာတွေကြောင့်နောက်ပိုင်းမှာတိုက်ပွဲတွေပုံမပြင်းထန်လာနိုင်ကြောင်းလည်းသုံးသပ်ပါတယ
်ဒီဒီကျွန်တော်ဒီလူရှက်တဲ့နယ်မြေတွေမှာတော်တော်များများတော့တော်တော်တွေအာဒီကြီးရရအနတ်ဒီမတ်တမရောအဲ့ဒီရောက်ရှိလာတယ်။အာဒီကျွန်တော်ရှိတဲ့နေရာနဲ့ပြောမစင်တော့မယ်ဆိုရင်ဒီနေ့အနာရီပိုင်းတွင်မတော့ရောက်နိုင်တဲ့နေရာတွေရှိတယ်။အာဒီနေ့လေ့ကျမှုကြီးလိုက်လို့ရှိရင်ဖေဗူလာဒီကနေလိုက်နိုင်နေတာတော့ရှိတယ
်။ဒီလာဇန်းပိုင်းကလည်းကိုခိုင်မျိုးနယ်အတွင်းမှာအ ਨੇ ဆုံးတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းတအန်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။TNLA တအန်းပလောင်တပ်ဖွဲ့နဲ့ KIA ကချင်တပ်ဖွဲ့အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ဟာတရုတ်အစိုးရရဲ့တိုက်တွန်းချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်ခဲ့ပါတယ်။ဒီဖွဲ့တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေငြိမ်းချမ်းရေးဆွေးနွေးဖို့အတွက်တင်ပြခဲ့ကြပေမဲ့ညီလာခံနောက်ပိုင်းမှာအစိုးရနဲ့ငြိမ်းချမ်းရေးအတွက်ထပ်မံဆွေးနွေးတာမရှိသေးပါဘူး။